အမေရိကန်ပြည်ထောင်စုမှာစာအဝင်နောက်ကျလို့နှင်းကိုမျှော်နေကြတဲ့အချိန်အလွန်ကြီးမားတဲ့ဂျိုနာစ်နှင်းမုန်တိုင်းတိုက်ခတ်လာပါတယ်။မုန်တိုင်းကြောင့်မြို့တော်ဝါရှင်တန်ဒီစီပါဝင်ပြည်နယ်10ခုမှာအရေးပေါ်အခြေအနေကြီးညာထားလိုက်ပြီးကျောင်းတွေကိုလည်းတရားဝင်ပိတ်ထားပါတယ်။ယထာပြည့်စွက်မှုတွေရပ်တန့်ထားသလိုလူတွေကိုလည်းအိမ်ထဲမှာပဲနေကြဖို့သတိပေးထားပါတယ်။အမေရိကန်စံတော်ချိန်တောက်ကြနေညဦးပိုင်းမြန်မာစံတော်ချိန်နဲ့ပြောမယ်ဆိုရင်စနေနေ့မနက်ခင်းကစလို့ကြာနေတဲ့နှင်းတူဟာအခုဆိုရင်ဝါရှင်တန်ဒီစီမေရီလန်းပြည်နယ်တခါနယူးယောက်တို့မှာဆိုရင်လက်မ30ကျော်နေပါပြီ။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေမဟုတ်ဘဲနဲ့အပြစ်မထွက်ဖို့ပိတ်ပင်ထားပါတယ်။နယူးယောက်မြို့မှာအငှားကားမောင်းနေတဲ့မြန်မာနိုင်ငံသားကိုကျော်လွင်စိုးကတော့နယူးယောက်မြို့ရဲ့အခြေအနေကိုအခုလိုပြောပြပါတယ
်။နယူးယောက်မှာတော့အခုအပြင်မှာလေလဲတိုက်နေတယ်နှင်းလဲကြာနေတယ်အော်ရောကမ္ဘာပုံမှန်နေပြီးတော့ဒီနေ့မနေ့မှသူကစိတ်အမကျေစီပြင်ချင်ထားပြီးတော့နှစ်နာရီခွဲမှဒီ public transportation တွေကို shut down လုပ်မယ်အပြင်ဘယ်သူမှမထွက်နိုင်ဘူးသူကပြင်ချင်ထားပါတယ်ဥပါကနေ message လာနေတယ် message ကပါလာနေတယ်ဆိုတော့ဒီ state emergency ဖြစ်တဲ့အတွက်ကိုနှစ်နာရီ30မှသူတို့ရဲ့ system တွေကို shut down လုပ်ထားတော့မယ်လို့ပြောပါတယ်အဲကျွန်တော်တို့ကတော့ဒီနှင်းစကြတွေကနားနေဆိုကြပါဘာကြောင့်လဲဆိုတော့မတော်ဒီဒီမျော်လေးနဲ့ဒီထိခိုက်မှုတွေ accident တွေဖြစ်မှာဆိုတော့ကျွန်တော်ကမထွက်တော့ဘူးည
ဥပအငှားကားဆိုတာကတော့ဒီအမေရိကန်ပြည်ထောင်စုမှာအငှားကားကိုလွယ်လွင့်တကူအသုံးပြုနိုင်အောင် online ကနေပြီးတော့အငှားကားခေါ်တဲ့ကုမ္ပဏီဖြစ်ပါတယ်နယူးဇာစီပြည်နယ်အတွင်းကန်ဆတ်မြို့တွေမှာတော့နှင်းမုန်တိုင်းတံခိုးသားမကပင်လယ်ဒီရေရိုက်ခတ်မှုကိုပါခံစားနေကြရတာပါကတ်တွန်းစရာဦးဝင်းထွန်းနေထိုင်တဲ့ Old Bridge မြို့ကလည်းပင်လယ်ကန်ဆတ်နဲ့ဆက်ဆက်နေပြီးအခုလိုနယူးဇာစီပြည်နယ်မှာနှင်းမုန်တိုင်းတံခိုးရောပင်လယ်ဒီရေတက်လာတဲ့ရေကြီးမှုတံခိုးကခံစားနေရတဲ့အခြေအနေကိုတော့ဆရာဦးဝင်းထွန်းကအခုလိုပြောပြပါတယ
်မြို့ကနှင်းကလည်းကျနေတယ်အဆက်မပြတ်ကျနေတယ်ကျွန်တော်တို့ရဲ့ဒီနယူးဇာစီဧရိယာကသူတို့ချင်းရထားတာကဒဗရီကနေပြီးတော့18လက်မအထိရှိမှာအခုတခါသူတို့ထပ်ပြင်းပြီးချင်းရတာ24လက်မအထိကျနိုင်တယ်။နှင်းကလည်းကျနေတယ်။အဲ့ကျနေတဲ့နှင်းအထူးတက်ကြီးကိုရေတက်လာတဲ့ပင်လယ်ဒီကတိုက်စားပါ။အဲ့လိုက်တော့အဲ့နှင်းတွေကဟိုဘာကောင်းလို့မိုးပေါ်လုံးပေါ်လုံးနဲ့မျောပြီးတော့ဒီမှာ TV မှာရိုက်ကြတာတွေ့ရတယ်။ဆိုတော့အဲ့မှာရှိရဲကန်းစံမှာရှိလူနေတဲ့အိမ်ကအကုန်လုံးရေတွေဝင်ကုန်တာပေါ့။မြန်မာနိုင်ငံကများသွားခင်အခုလိုပေါ့ဗျာဒီတစ်ခါလိုပင်လယ်ကမ်းစံနဲ့ကပ်ရကြတာတော့ကျွန်တော်ဒီမှာနေသေးတဲ့ကာလပါလို့မတူဘူးဗျာ
ဝါရှင်တန်ဒီစီမြို့နဲ့နှစ်နာရီမြောက်သာဝေးတဲ့ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကအခြေအနေကရောဘယ်လိုရှိလဲဆိုတာကိုဟိုတယ်တစ်ခုမှာအလုပ်လုပ်တဲ့ဒေါက်တာညိုကိုမေးမြန်းကြည့်တဲ့အခါမှာမုံတိုင်းချားမှာသူအလုပ်လုပ်ရပုံကိုအခုလိုပြောပြပါတယ
်ဒီမှာလည်းအခုအလုပ်မှလာပြီးတော့အိပ်ရတဲ့အနေအထားလေးရှိတာပေါ့နော်အလုပ်မှဟိုတယ်ကနေ200ကျော်လောက်ရှိတယ်လေအလုပ်သမားတွေအယောက်20လောက်ကိုသူတို့ဒီမှာ30လောက်ကိုပေးရတဲ့သဘောပေါ့အန်ဒီလိုရပိုင်းမှာနည်းနည်းလေးတော့ပါတယ်လို့ပြောရမယ်ဒါဒီလိုဆိုတဲ့အတွက်သူတို့လာဖို့ appointment လုပ်ထားတဲ့လူတွေပါတယ်နဲ့တချို့ဟာတွေကပြန်ပြီးတော့ appointment ဆက်လိုက်တဲ့သဘောလေးရှိတယ်သမုံးကြောင့်လည်းဆိုတဲ့အဲ့ရက်ပေါ့နော်မနေ့ရပေါ့မနေ့ရလေးကဆာပြီးတော့သူတို့တွေလုံးဝအကြောင်းကိုခလေးတွေကိုမလာခိုင်းဘူးလေတောင်းပိတ်လိုက်တယ
်မြို့တော်ဝါရှင်တန် DC မှာနေထိုင်တဲ့ဦးစောဝင်းကတော့မနေ့၄နာရီမြို့ထဲကားမောင်းရတဲ့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်လမ်းပေါ်မှာကျလာတဲ့ဒီနှင်းမုံတွေကချက်ချင်းခဲပြီးတော့ဒီအန်ဒီပြုတ်တော့အော်ချော်ရရနှင်းမုံတွေကများတာကိုဒီစိုးရကားရင်းနဲ့သူကချက်ချင်းတိုက်ထုတ်တာမလုပ်နိုင်ဘူးရစားရည်ရချူတာမလုပ်နိုင်တော့ကို့ဘော်ပါတဲ့ကိုဗျားနဲ့ကို့ဟာကိုစက်ချစ်နေတဲ့ဟာကိုကျွန်တော်ပြုတ်တော့ရတယ်အဲ့ဒီဟိုတည်းညက်နေတာပေါ့အဲ့လောက်ထိကိုလမ်းနေရဆိုးတယ်သူတို့ကလည်းအင်ကြီးမထွက်နဲ့လို့ပြောတာလေတော်တော်ကျွန်တော်ကလည်းထွက်ရတဲ့အခြေအနေဆိုတော့ထွက်ရတော့အဲ့လိုမျိုးဖြစ်တယ်ဆိုတော့ဒီစီလမ်းမှာလမ်းတော်တော်များများအကုန်လုံးပဲကားမဟုတ်ဟိုကောင်းကောင်းသွားလို့မရတော့ကိုပိတ်သွားတဲ့နေရာမှာမောင်းလို့ရတဲ့နေရာတော့မောင်းအဲ့လိုရထိုးရသွားတဲ့နေရာမှာအဲ့တိုင်းကော်ထုတ်ပြီးဆက်မောင်းအဲ့လိုသွားနေရတယ
်အမေရိကန်အရှေ့ဘက်ချမ်းဒေသမှာတိုက်ခတ်နေတဲ့နှင်းမုန်တိုင်းဂျိုနာစာအသက်အန္တရာယ်ဖြစ်တဲ့အထိပြင်းထန်နိုင်တဲ့အန္တရာယ်အဖြစ်မုန်တိုင်းအဖြစ်မိုးလေဝသကြွန့်ကျင်သူတွေကခံမှန်းထားသလိုအခုဆိုရင်မုန်တိုင်းဖြတ်တန်းရအရက်ကစုစုပေါင်းလူ6ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်အခုတိုက်ခတ်နေတဲ့ဂျိုနာစ်နှင်းမုန်တိုင်းဟာအမေရိကန်နှင်းမုန်တိုင်းမှတ်တမ်းမှာတော့အဆိုးဆုံးမုန်တိုင်း10ခုစီးဝင်ဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ရှင်။ဂျိုနာစ်နှင်းမုန်တိုင်းတန်ခံစားရသူပေါင်း85သန်းကျော်ရှိပြီးနှင်းမုန်တိုင်းသတိပေးချက်အောက်မှာနေထိုင်ရသူပေါင်းကတော့33သန်းရှိပါတယ်ရှင်။